ျောပုတ်သောဖန်ဆင်းခြင်းအကြောင်းဖျားသခင်ဟာအရာခတ်သိန်းကိုနှုတ်တော်ထဲစကားတော်ဖြင့်သာဖန်ဆင်းခဲ့ပါ၏။ကောင်းကင်တည်ရှိစေဆိုပြီးသူပြောတဲ့အတိုင်းဖြစ်ပေါ်လာ၏။ပင်လေကိုလည်းသူနီးအတိုင်းပဲဖန်ဆင်းခဲ့ပါ၏။ကုံမြင့်ဟာလည်းပဲသူရဲ့နှုတ်တော်ထဲစကားအားဖြင့်ဖြစ်ပေါ်လာပါ၏။လီထဲမှာပြန့်သန်းကျက်စားတဲ့ငယ်များနဲ့သတ္တဝါအလုံးကိုဖန်ဆင်းခဲ့ပါ၏။ဤသို့ဖြင့်ဘုရားသခင်ဟာအရာအလုံးကိုဖန်ဆင်းခဲ့ပါ၏။ဖန်ဆင်းတဲ့အရာများအပေါ်သူကျင့်တဲ့အရာခဲ့ပါ၏။ဘုရားသခင်ဖန်ဆင်းတဲ့အရာအလုံးဟာကောင်းမှုလှပကြပါ၏။